သမ္မတဘိုင်ဒန်ရဲ့အဆင့်30ပါအစ္စရေးဟားမတ်စ်အပြစ်ရရေးအစိုးပြုချက်မူကြမ်းကိုထောက်ခံကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ်။အစိုးပြုချက်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံတမကြီးလင်ဒါ တောမတ်စ်ဂရင်းဖီးလ်ကကြံအဖွဲ့ဝင်14နိုင်ငံကိုတနင်္လာနေ့ကဖြန့်ခဲ့တာပါ။ဒေသတွင်းနိုင်ငံတွေပါဝင်ခေါင်းဆောင်အတော်များများနဲ့အစိုးရတွေကဒီအစီအစဉ်ကိုထောက်ခံထားကြပြီးဒီသဘောတူညီချက်ကိုလက်တွေ့အကောင်အထည်ဖော်ဖို့ပြောကြရမှာလုံခြုံရေးကောင်စီကပူးပေါင်းဖို့တောင်းဆိုပါတယ်လို့အမေရိကန်သံတမကြီးရဲ့ကြေညာချက်မှာဆိုပါတယ်။မဂါရီရဆက်လက်ရတည်နိုင်ဖို့အတွက်အစ္စရေးဝန်ကြီးချုပ်နတ်သယာဟုစစ်ထဲကထွက်ဖို့ယုံနိုင်လောက်တဲ့အကြောင်းချက်တွေရှိနေပါတယ်လို့လည်းသမ္မတဘိုင်ဒန်ကအင်ကာနေတိုတိုင်းမဂ္ဂဇင်းကိုပြောပါတယ်။သမ္မတဘိုင်ဒန်ရဲ့အဆိုပြုချက်ကိုအစ္စရေးနဲ့ဟားမတ်စ်တို့ကတလေးတနက်အပြုသဘောစဉ်းစားကြဖို့လည်းအဓိကအာရဗ်နိုင်ငံတွေဖြစ်ကြတဲ့ဂျော်ဒန် UAE ဆော်ဒီအာရေဗျကတ်တာနဲ့အီဂျစ်နိုင်ငံကြီးဝန်ကြီးတွေကတနင်္လာနေ့ကတိုက်တွန်းလိုက်ပါတယ်။စက်မှုထိပ်သီး9နိုင်ငံကလည်းဒီအစီအစဉ်ကိုထောက်ခံထားပြီးဖြစ်ပါတယ်။